တန့်ခန့်ဖွံ့ဖြိုးရေးပါတီဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုသဘောတူပြီးပါတီကိုယ်တိုင်ကလည်းပြင်ဆင်ရေးအတွက်ကြိုးစားနေတာကြောင့်ကန့်ကွက်တယ်ဆိုတဲ့ဆွဆွဲချက်တွေဟာမဟုတ်မှန်ဘူးလို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူတွေကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်နိုင်ငံသားအလုံးနိုင်ငံရေးပါတီအလုံးနဲ့ဆိုင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုကြိုတင်ညှိနှိုင်းတိုင်ပင်တာမျိုးမရှိပဲရုပ်တရက်အလွှတ်တော်မှာအရေးကြီးအဆိုတင်သွင်းပြီးဥပဒေနဲ့မညီတဲ့ကော်မတီဖွဲ့စည်းလိုက်တာကိုသာကန့်ကွက်တာဖြစ်တယ်လို့လည်းပြောပါတယ်ဒါ့အပြင်တက်မတော်နဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးကန့်ကွက်တာမရှိဘဲတိုင်းနယ်ပြည်နယ်အတီးတီးမှာအခြေခံဥပဒေပြင်ဆင်ရေးအတွက်စတေကာကမ်ပိန်းနဲ့အစွန်းနှုတ်ပွဲတွေလှောက်ဆောင်နေတာဟာနိုင်ငံရေးအရာရိုးသားမှုမရှိဘူးလို့လည်း NLD ပါတီအပေါ်ဆွဆွဲပြစ်တင်လိုက်ပါတယ်
ပြည်သူလူထုရဲ့လိုအပ်ချက်တွေကိုဘယ်လိုကာကွယ်မလဲလို့စဉ်းစားနေရမယ့်အချိန်မှာပြည်သူကိုနမ်းမော်ဆွနေပြီကျေကဥပဒေပြင်ဆင်ရေးဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံလှုပ်ရှားမှုတွေဆက်လုပ်လာတာဟာယူသားတဲ့လုပ်ရမဟုတ်ဘူးလို့ကျွန်တော်တို့ကပြောချင်တယ်ဒီကနေ့ပြည်သူလူထုထဲမှာထင်ရောင်ထင်မှားနဲ့တက်မတော်နဲ့ဒီခံဖြူကအခြေခံဥပဒေပြင်ရေးကိုကြက်လန့်တိုက်နေရဲဆိုတဲ့ပုံစံမျိုးနဲ့တချို့တောင်ဝရှိပုဂ္ဂိုလ်တွေကစကားလုံးတွေကိုမစင်မချင်နဲ့ဆွဆွဲပြောဆိုလာတာတွေ့ရတယ်နိုင်ငံရေးမှာယူသားဖို့လိုတယ်မိမိပါတီအောင်မြင်ရေးအတွက်နိုင်ငံရေးကစားကွက်ဖော်တာဟာအောက်တန်းကျတဲ့နိုင်ငံရေးဘယ်လိုလဲကျွန်တော်ပြောချင်တယ်။
စံခန့်ဖွံ့ဖြိုးရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလှမြင့်ပြောတာကိုကြားခဲ့ရတာပါ။စံခန့်ဖွံ့ဖြိုးရေးပါတီဟာဖွဲ့စည်းပုံအခြေခံဥပဒေပုံမှ268အပြင်အခြားသောပြင်ဆင်တဲ့ပြင်ဆင်ထိုက်တဲ့ပုံမှတွေကိုပြင်ဆင်နိုင်ရေးအတွက်ဆောင်ရွက်နေပြီးတင့်တော်တဲ့အချိန်မှာတခုချင်းစီပြင်မယ်လို့ဆိုပါရယ်။ကြီးသူတွေကိုဝါရာမိုင်းတိုက်ပြီးလမ်းမော်ဆွဲတင်နေတယ်ဆိုတဲ့စံခန့်ဖွံ့ဖြိုးရေးပါတီရဲ့ပြောဆိုချက်နဲ့ပတ်သက်ပြီး NLD ပါတီပြောရေးဆိုဝင်ရှိသူဒေါက်တာမျိုးညွန့်ကတော့အခုလိုတုံ့ပြန်ပါတယ်
။မဟုတ်ပါဘူးခင်ဗျာကျွန်တော်တို့ကရှေ့အစဉ်အလာရှိခဲ့တယ်။အဲ့ဒီအစဉ်အလာနဲ့အခုကန့်ကွက်တာနဲ့ရတော့ရှေ့နောက်မမီညစ်တဲ့သဘောပဲပြောတာ။အဖြစ်အပျက်ကိုရှင်းပြတာလွှဲရင်မှိုင်းတိုက်တဲ့သဘောလုံးဝမရှိပါဘူး။တော့ကျွန်တော်ရဲ့လုပ်ရတဲ့ရာအင်တန်ကိုရိုးသားဆုံးကျွန်တော်တို့လုပ်နေပါ။ကျွန်တော်တို့ဖွဲ့စည်းပုံခြေကောင်းမှုတွေပြင်ဆင်နေဖြစ်စေကျွန်တော်တို့ကတရားဥပဒေလမ်းကြောင်းအတန်းရိုးသားတဲ့နည်းလမ်းများသုံးပြီးတော့ကြမ်းမဆက်တဲ့ညီကိုပဲအများအားသုံးပါမယ်။ဒါတော့မှလည်းပြည်သူကိုကျွန်တော်လမ်းပေါ်ဆက်တင်မှုကြိုးစားမှာမဟုတ်ပါဘူး
။ဒီနေ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကအလွှတ်တော်တွင်မှတက်မတော်က25ရာခိုင်နှုန်းနေရာယူထားဆဲဖြစ်တဲ့အပေါ်စံခိုင်ဖွံ့ဖြိုးရေးပါတီရဲ့သဘောထားဘယ်လိုရှိပါသလဲလို့မေးမြန်းရမှာပါတီရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်လက်ရှိလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တယ်လို့တက်မတော်အရာရှိဟောင်းလည်းဖြစ်တဲ့ဦးတောင်ကြီးပြောတာက
ကျွန်တော်တို့ရာခိုင်နှုန်း25လွှတ်တော်ထဲမှာရပ်တည်နေတာဟာပေပီသူတွေအတွက်ပေပုံကူတွေအတွက်ဘာဒီခြိကိုက်နေတာနေသလိုလဲခြိကတဲ့2010ရောဒီ2015ရောတွတ်တော်တွေကလှုပ်ရှားမှုတွေအားလုံးကြည့်လိုက်လို့ရှင်ဒီတက်မတော်သားဒီရာခိုင်နှုန်းတစ်ခုပါနေတာဟာနိုင်ငံတော်ရဲ့ဒီတော်စုမပြိုကွဲဘူးတိုင်းနာစီလုံးညီညွတ်မှုမပြိုကွဲဘူးအချုပ်ချာအာဏာမဆုံးရှုံးသွားစေဘူးဒီအတွက်ရပ်တည်နေတာဖြစ်တယ်
လာမယ့် 2020 ရွေးကောက်ပွဲမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီအနိုင်ရမယ်ဆိုရင်လက်ရှိနိုင်ငံအခြေအနေထက်ပိုမိုကောင်းမွန်တဲ့အခြေအနေကိုလှုပ်ဆောင်ပေးမှာဖြစ်တယ်လို့လည်းပါတီကောင်းဆောင်တွေကပြောခဲ့ပါတယ်။2020ရွေးကောက်ပွဲကိုဂုံတိတ်ခါရှိတဲ့အနိုင်ရယူမှုဖြစ်အောင်ဆောင်ရွက်မယ်လို့လည်းပြောပါတယ်။ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုတကူးပါတီလို့ဆွဆွဲတာတွေရှိနေချောင်းနဲ့ဒီပေါ်မှာပါတီရဲ့ပြောရေးဆိုခွင့်ရှိသူဖြစ်တဲ့ဦးသိန်းထွန်းပြောတာက
ကျွန်တော်တို့ဘယ်လောက်ကောင်းလာယူရလို့အမျိုးမျိုးဆွဆွဲတယ်ပေါ့အဆိုးဆုံးကတော့ခိုးပါတီဘာပါတီညာပါတီဆိုအဲ့ဒါမျိုးတွေလုပ်တယ်သခိုးပါတီလို့ပြောနေတဲ့ပုံကူတွေကျွန်တော်တို့ဘာခိုးထားတယ်တဦးတယောက်ချင်းကိုထောက်ပါကြီးတဲ့ပုံမှန်နဲ့တရားဆွဲအခုလက်ရှိတောင်းယူနေတဲ့ပုံကူတွေရောဘလောက်ဒီတန်ရှင်းနေလဲဘလောက်တန်တန်ရှင်းရှင်းလုံးနိုင်ပြီလဲဤသူကစိုင်းမုတ်ထောင်ပြီးတော့ချုပ်ချပေးပါဆိုတဲ့လူတွေဒီနေ့ချုပ်ချပြီ
စံခန့်ဖွံ့ဖြိုးရေးပါတီဝင်တွေဟာလက်တလောမှာသူရဥရှင်မန်ဦးဆောင်တဲ့ပါတီကိုကူးပြောင်းနေကြတယ်ဆိုတဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးသတင်းတောက်တဦးကမေးမြန်းရမှာတော့တရားဝင်နှုတ်ထွက်သွားသူတရားမှမရှိသေးကြောင်းနဲ့သူရဥရှင်မန်ဥက္ကဋ္ဌဖြစ်တာဝန်ယူဆောင်ရွက်နေတဲ့ပြောင်စုလှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာသုံးသပ်ရေးကော်မရှင်မှာပါသွားသူတွေသာကူးပြောင်းတာဖြစ်ကြောင်းပြောခဲ့ပါတယ်ရှင်